Welcome to the Voice of America in Burmese.
Minglam nekemashin. Washington DC မြို့တော် VOA American တန်ကနေ2014ခုနှစ်ဧပြီလ24ရက်ကြာသပတေးနေ့မနက်ဖြန်စီစဉ်တွေကိုလှိုင်းဒိုမီတာ24 32နဲ့39တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာနံခင်ပါခင်ဗျာကျွန်တော်ဆံမိုးပါအခုမနက်ဖြန်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာပေးပါပါခင်ဗျာ။ယူကရိန်းနိုင်ငံအရှိပိုင်းမှာစစ်ရေးတင်းမတ်မှုတွေဖြစ်နေချိန်မှာအမေရိကန်ကြီးတက်လေထီတပ်သားတွေပိုလန်နိုင်ငံကိုဆင်းသက်ခဲ့ကြပါတယ်။ပါလက်စတိုင်းနိုင်ငံကအဓိကအဖွဲ့အစည်းဖြစ်တဲ့ FATA နဲ့ Hamas တို့အဖွဲ့တို့ကြားပေါင်းစည်းဖို့အတွက်ကြိုးစားမယ်ဆိုတဲ့အကြောင်းသဘောတူညီလိုက်ပါတယ်။အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဟာမြန်မာနဲ့မလေးရှားနိုင်ငံတွေကိုတွားဖို့အတွက်စီစဉ်နေပါတယ်။ဒီလိုသတင်းလေးနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားရမှာပါခင်ဗျာ
။ဒီကနေ့နဲ့နားဆင်ရမယ့်မြန်မာသတင်းဆောင်ပါတွေထဲမှာတော့ပြည်ရင်းပြည်ပမှာထင်ရှားလေးစားကြရတဲ့ဟန်တာဝရီဦးဝင်းတင်ပေါ်ပြည်ပကမြန်မာအရေးကြံကြွင်သူတွေဘယ်လိုရှုမြင်သုံးသပ်ကြပါသလဲ။
Winton was a very brave man. He was the most articulate man on the executive committee of the NLD.
Pamaka David Stiber ne du lu khun ye atu ko sa le Mr. Quintana ye mat che pe pyo cha che twe ko le thau lwin pe twa ma ba. Myama u pai ne myama one pound company ga alou tama rue ye lou a alou tama ya pai kwe ne lou a ga to myin ye taung so ni ja de a chang.ထိုင်းနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးအရှိန်မြင့်ဆောင်ရွက်နေတာနဲ့တစ်ချိန်တည်းမှာပဲလူကုန်ကူးမှုတွေတိုးများလာနေတဲ့အခြေအနေမင်္ဂလာတုံလေစိတ်မှာညအိတ်လေရင်တွေအစမတန်ကျက်နေတဲ့အခြေအနေတွေစတာတွေကိုပြောပြပေးသွားမှာပါဒီလိုစီစဉ်တွေမတိုင်ခင်2014ခုနှစ်ဧပြီလ24ရက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ဒေါခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင
်ရုရှားကယူကရိန်းနိုင်ငံအရှိပိုင်းခရိုင်းမီးယားဒေသကိုသိမ်းပိုက်လိုက်ပြီးတဲ့နောက်အရှေ့ဥရောပကမဟာမိတ်နိုင်ငံတွေရဲ့စိုးရိမ်မှုတွေရောပါစေအောင်စစ်ရေးဆောင်ရွက်မှုစတင်ပြုလုပ်တဲ့အနေနဲ့ဗရူနေကအမေရိကန်ကြီးတပ်ရဲ့လေထီတပ်သားတွေပိုလန်နိုင်ငံကိုဆင်းသက်ခဲ့ကြပါတယ်။တလားကြာပြုလုပ်မဲ့စစ်ရေးလေ့ကျင့်မှုအတွင်းတပ်ဖွဲ့ဝင်600ဝန်းကျင်ပါဝင်မှဖြစ်ပြီးတော့အဲ့ဒီထဲမှာအီတလီနိုင်ငံမှာအခြေစိုက်တဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့ဝင်150လေးပါဝင်မှဖြစ်တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။တခြားတပ်ဖွဲ့တွေကလည်းအက်စတိုနီးယား၊လတ်ဗီးယားနဲ့လစ်သွေးနီးယားနိုင်ငံဒီမှာချထားမှာဖြစ်တယ်လို့ဆိုပါတယ်။ယူကရိန်းနိုင်ငံကယာယီစစ်ရက်ဆဲထားတာကိုဖျက်သိမ်းလိုက်ပြီးတော့ရုရှားနိုင်ငံနေဆက်မှာရှိတဲ့ယူကရိန်းမျိုးကြီးတွေမှာအစိုးရပိုင်းအဆောက်အုံတွေကိုတိမ့်ပိုက်ထားတဲ့လက်နက်ကင်ရုရှားလူလာသူခွဲထွက်ရေးသမားတွေကိုဖြိုခွဲဖို့စီးရီးယားပြာလင်ပြီးတော့စတင်လိုက်ပြီးလို့ကြေညာပြီးနောက်တည့်ရက်မှာအခုလိုအမေရိကန်တပ်ဖွဲ့တွေပိုလန်နိုင်ငံထဲကိုလေထီးနဲ့ဆင်းသက်ခဲ့တာပါ။ရုရှားအစိုးရကလည်းတုံ့ပြန်တဲ့အနေနဲ့ဒေတာတွေမှာရှိတဲ့ရုရှားဘာသာစကားပြောပြည်သူတွေရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်မယ်ဆိုရင်လက်တုံပြန်ရလိမ့်မယ်လို့သတိပေးထားပါတယ်။ယူကရိန်းဆိုရကတော့သူတို့ပြုလုပ်မဲ့စစ်စင်ရေးဟာအကြမ်းဖက်သမားတိုက်ဖျက်ရေးတာဖြစ်ပြီးတပုံးတွေထိန်းချုပ်ထားတဲ့ Slovyansk မြို့မှာယူကရိန်းယာယီတမရရဲ့ပါတီဝင်နိုင်ငံရေးသမားတဦးနဲ့တခြားတစ်ယောက်ကိုတတ်ထားတဲ့အလောင်းတွေတွေ့ရှိခဲ့ရပြီးတဲ့နောက်အခုလိုစစ်စင်ရေးပြုလုပ်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။
ပါလက်စတိုင်းကအဓိကအဖွဲ့ကြီးနှစ်ဖွဲ့ဖြစ်တဲ့ FATA ကရော Hamas အဖွဲ့ကပါပြန်လည်တင်းမြန်ရေးဆန္ဒသဘောတူညီချက်ကိုကြေညာခဲ့ကြပါတယ်။သူတို့ဟာလမ်းမဲ့သတင်းပတ်တွေအတွင်းမှာပဲညှို့ညွတ်သောအစိုးရတရက်ကိုဖွဲ့စည်းနိုင်ဖို့အတွက်ကြိုးစားမယ်လို့ပြောကြားလိုက်ကြတာပါ။ Hamas နဲ့ FATA အဖွဲ့တွေဟာ2009ခုနှစ်မှာအကြမ်းဖက်မှုတွေနဲ့တူခတ်ထွက်ခဲ့ကြတာဖြစ်ပြီးအုပ်ချုပ်မှုအဖွဲ့နှစ်ဖွဲ့မှာပါဝင်သူတွေပါအသီးသီးလူစုကွဲကုန်ကြတာဖြစ်ပါတယ်။အရင်တုန်းကလည်းပေါင်းစည်းဖို့အတွက်ကြိုးစားမှုတွေရှိခဲ့ပေမဲ့မအောင်မြင်မှုတွေနဲ့ထပ်တလဲလဲကြုံတွေ့ခဲ့ရတာမို့အခုသူတို့ရဲ့ပြန်လည်ပေါင်းစည်းအစီအစဉ်ကိုအောင်မြင်ဘယ်လိုလှုပ်ဆောင်မယ်ဆိုတာကိုတော့အခုဒီတဲတဲကွဲကွဲမသိရသေးပါဘူး။အခုလိုလှုပ်ဆောင်မှုဟာအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးသဘောတူညီမှုရအောင်ဂျာဝင်ဆောင်ရွက်ပေးနေတဲ့အမေရိကန်နိုင်ငံအတွက်ပုံမှုရှုပ်ထွေးမှုတွေကိုဖြစ်လာစေပါတယ်။ဒီလှုပ်ဆောင်မှုအတွက်အမေရိကန်ဘက်ကရောအစ္စရေးကပါအပြစ်တင်ရှုံချခဲ့ကြပါတယ
်။1998နဲ့99ခုနှစ်တွေအတွင်းဆာဗီးယားကနေလွတ်လပ်ရေးရဖို့အတွက်စစ်ပွဲဆင်နွှဲရမှာကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုပြစ်မှုတွေအတွက်လူမျိုးစု Albanian တွေကိုဥရောပသမဂ္ဂကကြားခံပေးထားတဲ့အထူးခုံရုံးမှာရုံးတင်ပြီးတော့စစ်ဆေးဖို့အတွက်ကိုဆိုဗိုဥပဒေပြုလွတ်တော်အမတ်တွေကအတည်ပြုလိုက်ပါတယ်။လူမျိုးစု Albanian တပုန်လီဟာစစ်ပွဲအတွင်းအရသားတွေကိုတပ်ဖြတ်ခဲ့မှုအတွက်စုံစမ်းစစ်ဆေးဖို့အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကနောက်ပိုင်းမှာတောက်လျှောက်ဖိအားပေးခဲ့ကြတာပါ။ယာနဲ့ချီတဲ့ဆပ်ရက်သားတွေကိုတက်ဖြတ်ပြီးတော့သူတို့ရဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေထုတ်ယူပြီးမှောင်ခိုဈေးမှာရောင်းချခဲ့ကြတယ်လို့ဆိုပါတယ်။စစ်တွင်းကာလတပုံကောင်းဆောင်ဝင်းကြီးချုပ်ဟာရှမ်တာစီကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆိုလိုက်ပါတယ်။ စစ်ပွဲဖြစ်ပွားတဲ့ကာလအတွင်းလူပေါင်း 1,000 လောက်သေဆုံးခဲ့ပြီးအများစုကတော့လူမျိုးစုအယ်ဘေးနီးယန်းတွေဖြစ်ကြပါတယ်။ဘူရူနီကစပြီးတော့မှုကင်းဆေးပညာရှင်တွေဟာမှုကင်းဆေးပညာကျွမ်းကျင်သူတွေဟာဆာဘီယာမှာလူအများစုမြှုပ်နှံထားတဲ့နေရာတွေကိုလိုက်လံပြီးတော့စစ်ဆေးနေကြပြီလို့ဆိုပါတယ်ခင်ဗျာ
။အာရှပစိဖိတ်ဒေသမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုပေါ်မှာချိန်ငင်ရှာနှိမ့်နိုင်ဖို့အတွက်အမေရိကန်ဘက်ကအလေးထားဆောင်ရွက်တာကိုမဟာမိတ်အာရှနိုင်ငံတွေလက်ခံလာအောင်ကြိုးစားတဲ့အနေနဲ့အာရှ၄နိုင်ငံခီးထွက်လာတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာပထမဆုံးခီးတစ်ထောက်ဖြစ်နေဂျပန်နိုင်ငံကိုရောက်ရှိသွားပါပြီ။ဂျပန်၊တောင်ကိုရီးယား၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်မဲ့ဒီခီးစဉ်အတွင်းတရုတ်ရဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကိုသမ္မတအိုဘားမားကအဓိကထားပြီးဆွေးနွေးမှာဖြစ်ပါတယ်။ရှေ့ရကြာသူ့ရဲ့ခီးစဉ်မှာအရင်ဆုံးတိုကျိုမြို့ကိုရောက်ရှိပြီးဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံဖို့ဖြစ်ပါတယ်။ဂျပန်ဟာအရှိတရုတ်ပင်လယ်ပြင်ထဲကကျွန်းစုတချို့နဲ့ပတ်သက်ပြီးတရုတ်နဲ့တူပိုင်ငါပိုင်အငင်းပွားမှုတွေပိုးပြီးဆိုးလာနေတဲ့အချိန်လည်းဖြစ်ပါတယ်။သူ့ရဲ့ခီးစဉ်မတိုင်ခင်မှာဒီကျွန်းစုတွေမှာဂျပန်ရဲ့အုပ်ချုပ်မှုကိုထိခိုက်စေမဲ့သူတဦးတယောက်ဖြစ်စေတနိုင်ငံငံကဖြစ်စေဘယ်လှုပ်ဆောင်ချက်ကိုမှအမေရိကန်ဘက်ကလက်ခံမှာမဟုတ်ဘူးလို့သမ္မတအိုဘားမားကဂျပန်သတင်းစာယူမီယူရီကိုပြောဆိုခဲ့ပါတယ်။တကယ်လို့ဂျပန်နိုင်ငံအတိုက်ခိုက်ခံခဲ့ရရင်ဂျပန်ဘက်ကနေခုခံကာကွယ်ဖို့အတွက်အမေရိကန်နဲ့သဘောတူထားတဲ့အထက်မှာဒီကျွန်းစုလည်းအကျုံးဝင်တယ်လို့သမ္မတအိုဘားမားကပြောပါတယ်။အထင်အတော်ကြာနှောင့်နှေးနေတဲ့ပစိဖိတ်ဒေသမဟာမိတ်နိုင်ငံများကြားလွတ်လပ်စွာကုန်သွယ်မှုနဲ့ပတ်သက်ပြီးဂျပန်နိုင်ငံနဲ့သဘောတူညီမှုတွေပိုပြီးရလာစေဖို့အတွက်သမ္မတအိုဘားမားဟာဒီခီးစဉ်တွင်မှစ조사သွားမှာပါ။ဒါပေမဲ့စိုက်ပျိုးရေးထောက်ကုန်တဲ့ပုံမှာအခွန်လျှော့ချပေးဖို့ကိစ္စဂျပန်ဘက်ကနေတွန့်ဆုတ်နေတဲ့အတွက်ဒီသဘောတူညီမှုရဖို့အတွက်အခွင့်အလမ်းကတော့နှဲပါနေပါသေးတယ
်။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.235.32 kHz 9.25 5.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ VOA American Channel မြန်မာပိုင်းအစီအစဉ်ကနာနခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လူမှုဆက်ဆံရေးဆိုင်ရာ American ဒုတိယနိုင်ငံခြားရေးဝန်ကြီး Richard Stengel ဟာမကြာခင်ရက်ပိုင်းအတွင်းမလေးရှားနဲ့မြန်မာနိုင်ငံတွေကိုတွားရောက်မှာဖြစ်တဲ့အကြောင်း American နိုင်ငံခြားရေးဝန်ကြီးဌာနကဗိုလ်ရုံးနေမှာထုတ်ပြန်ကြေညာပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးစတန်ဂါဟာမြန်မာနိုင်ငံရန်ကုန်မြို့ကို EPLAS 28ရက်နေ့မှာရောက်ရှိမှာဖြစ်ပြီးအဲ့ဒီနေ့မှာပဲအရက်ဖက်ဆိုင်ရာအဖွဲ့အစည်းကပုဂ္ဂိုလ်တွေ၊ကျောင်းသူ၊ကျောင်းသားတွေစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့ဆိုပါတယ်။အဲ့ဒီနောက်မှာတော့ဒုတိယနိုင်ငံခြားရေးဝန်ကြီးဟာ EPLAS 29ရက်နေ့မှာနေပြည်တော်ကိုတွားရောက်ပြီးတော့မြန်မာအစိုးရရဲ့ထိပ်တန်းအရာရှိတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အခုလာဇမ်းပိုင်းတုန်းကလည်းအာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့သမ္မတဦးသိန်းစိန်နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းပြည်ခြားရေးဝန်ကြီးဦးအောင်ကြည်စတဲ့မြန်မာအစိုးရတာဝန်ရှိသူတွေနဲ့တရားတွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေအကြောင်းကိုမေးမြန်းဆွေးနွေးခဲ့ပါသေးတယ်။မြန်မာနိုင်ငံခီးစဉ်မတိုင်ခင် Mr. Stringer ဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုတွားရောက်ပြီးတော့အရှိတောင်အာရှလူငယ်ခေါင်းဆောင်များတွေ့ဆုံပွဲမှာတက်ရောက်ပြီးတော့အမှားစကားပြောကြားဖို့ရှိပါတယ်။အဲ့ဒီနောက်ဒုတိယနိုင်ငံခြားရေးဝန်ကြီးဟာအမေရိကန်ဆိုရရဲ့အစီအစဉ်နဲ့အာရှအာဆီယံနိုင်ငံ၁၀နိုင်ငံမှာရှိတဲ့အမေရိကန်တပ်ရုံးတွေကနေရွေးချယ်ထားတဲ့လူငယ်ပေါင်း100ကျော်တက်ရောက်မဲ့ Idea to Action အလို့ယုံဆွေးနွေးပွဲမှာတက်ရောက်ပြီးတော့အမှားစကားပြောကြားဖို့စီစဉ်ထားပါတယ်။အဲ့ဒီခန်းနာမှာအာဆီယံအတွင်းမှုချုပ်ရုံးကကိုယ်စားလှယ်တွေအာဆီယံနိုင်ငံတွေကတာမတ်ကြီးတွေဒေသတွင်းကစီးပွားရေးလုပ်ငန်းရှင်တွေအရက်ဖက်အဖွဲ့အစည်းကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ။
တောင်ကိုရီးယားသင်္ဘောနှိမ့်မြှုပ်မှုကြောင့်တေဆွမ်းရသူအရေအတွက်ဟာဗုဒ္ဓဘူးနေမှာ150ရှိပြီဖြစ်ကြောင်းအတည်ပြုခဲ့ပါတယ်။တောင်ကိုရီးယားအနောက်တောင်ဘက်ကန်ယိုရမ်မှာခီးသည်တင်သင်္ဘောနှိမ့်မြှုပ်ခဲ့တဲ့တပတ်ကြာပါပြီ။နှိမ့်မြှုပ်နေတဲ့စီဝူးသင်္ဘောရဲ့တက်ရက်တဲ့နဲ့သရုတ်ထတ်တဲ့တွေမှာရင်ငုံသမားတွေကပျောက်ဆုံးနေသူတွေကိုလိုက်လံရှာဖွေနေဆဲပါ။သင်္ဘောနှိမ့်မြှုပ်ရာနေရာဝန်းကျင်မှာအားပြင်းတဲ့သမုတ်တရားရေစီးကြောင်းရှိနေပြီးရေကလည်းနောက်ကျနေတဲ့အတွက်ဇောက်ထိုးဖြစ်နေတဲ့သင်္ဘောတွေပျောက်ဆုံးနေသူတွေကိုရှာဖွေဖို့အခက်အခဲတွေရှိနေပါတယ်။ရှာဖွေသူရေငုပ်သမားတွေကိုကူညီဖို့အတွက်အဆင့်မြင့်ရေရောက်ရှာဖွေရေးကိရိယာတွေကိုမကြခင်မှာရောက်ရှိတော်မှာဖြစ်ကြောင်းကန်းဆောင်တက်အရာရှိကပြောပါတယ်။ပျောက်ဆုံးနေဆဲခီးတွေက150လောက်ရှိနေပြီးရေအောက်ဒီအခြေအနေမှာအသက်ရှင်နိုင်စရာလမ်းမရှိဘူးလို့တွက်ဆတာကြောင့်တေဆုံးသူစုစုပေါင်း300လောက်ရှိလာတော့မှာဖြစ်ပါတယ
်။ဩစတြေးလျနိုင်ငံအနောက်ပိုင်းကမ်းခြေကိုအမျိုးအမည်မသိပစ္စည်းတချို့ရောက်ရှိလာတဲ့အတွက်အဲ့ဒီပစ္စည်းတွေဟာပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်း MH370 ရဲ့နဲ့သက်ဆိုင်ခြင်းရှိမရှိစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့လေရင်ပျောက်ရှာဖွေရေးကိုပူးတွဲဆောင်ရွက်နေတဲ့ Australia Agency ကပြောဆိုပါတယ်။အခုကမ်းခြေကိုရောက်လာတဲ့ပစ္စည်းတွေဟာပျောက်ဆုံးနေတဲ့မလေးရှားလေရင်ကဟုတ်မဟုတ်ဆိုတာရုပ်ဝတ္ထုပိုင်းအရစစ်ဆေးမှုတွေလုပ်ဖို့လိုမလို့ဆိုတာကိုသိနိုင်ဖို့အတွက် ဓာတ်ပုံတွေကိုစမ်းစစ်နေတယ်လို့ပူးတွဲရှာဖွေရေးအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်ခီးတဲ့239ဦးတင်ဆောင်လာတဲ့မလေးရှားနိုင်ငံကွာလာလမ်ပူးမြို့ကနေတရုတ်နိုင်ငံပေကျင်းမြို့ကိုအသွားလမ်းခုလမ်းမှာ Boeing 777လေယာဉ်ပျောက်ဆုံးသွားတာအခုဆိုရင်သတင်း9ပတ်နီးပါးရှိလာပြီဖြစ်ပေမဲ့တဲလွန်စားဒုံတရားမတွေ့နိုင်သေးဘူးဖြစ်နေတာပါခင်ဗျာ
2014ခုနှစ်ဧပြီလ24ရက်ကြာသပတေးနေ့မနေ့ပိုင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥဆောင်မဝင်းနဲ့ဒေါခင်မြို့သက်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပြန်တဲ့သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်ပေါ်ပြပကမြမရေးကျွမ်းကျင်သူတွေရဲ့သဘောထားအမြင်တွေကိုပြောပြပေးမှာပါအခုရပိုင်းအတွင်းမှာကွယ်လွန်သွားခဲ့တဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ဟာရဲစွမ်းတက်သည့်အပြေဝါရှိပြီးအမှန်တရားကိုပြောရတဲ့သူသူယုံကြည်ချက်အတွက်ခိုင်မာပြတ်သားစွာယက်သည့်သူတဦးဖြစ်တယ်လို့မြမအရေးကျွမ်းကျင်သူထိတွေ့ဘူးသူပြပပုံကိုယ်တွေကချီးကျူးပြောကြားလိုက်ပါတယ်အမေရိကန်ပါမောက်ခဒေးဗစ်စတိုင်ဗတ်နဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးကိုယ်စားလှယ်တောမတ်အိုဟေးကင်တာနာတို့ကိုဥကြော်ဆန်တာကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုဂျော့ရှောင်းတက်ကသူမှာပညာအရှိန်အဝါကြီးမားတဲ့ပမောက္ခဒေးဗစ်စတိုင်မာဟာမြန်မာအရေးကျွမ်းကျင်တဲ့ပုဂ္ဂိုလ်လူလည်းဖြစ်ပါတယ်။ဆရာဝင်းတင်ရဲ့ဂုဏ်ပုဒ်တွေကိုသူကအခုလိုစတင်ချီးကျူးပါတယ
်။ Winton was a very brave man. He was the most articulate man.
Winton ဟာတိတ်ကိုရဲရင်တဲ့လူတစ်ယောက်။ NLD အမှုဆောင်လေးထဲမှာကျွန်တော်သိတဲ့လောက်အပြတ်သားဆုံးလည်းဖြစ်ပါတယ်။တိတ်လည်းတော်တယ်။ဘဝကိုမြုပ်နှံလောက်ကန်ခဲ့တယ်လို့အများဆုံးပေးဆက်ခဲ့တဲ့သူလည်းဖြစ်ပါတယ်။ကျွန်တော်တို့ဟာသူ့အကြောင်းမကြာခဏတွေးမိပါတယ်။
ဆရာကြီးဦးဝင်းတင်ရဲ့လူချင်းစုံမှုပါလားခင်ဗျာ
Oh yes I didn't know him
တွေ့ဘူးပါလေအစကကျွန်တော်သူ့ကိုမသိပါဘူးကျွန်တော်မြန်မာပြည်ကိုရောက်နေတဲ့အချိန်တိုင်းလို့သူကထောင်ထဲမှာပဲရှိနေခဲ့တာပါဆိုတော့သူ့ကိုတွေ့တဲ့အခါတိုင်းသူ့မှန်းမသိရပါဘူးဒါပေမဲ့သူ့မှန်းသိပြီးတကယ်တွေ့လာရတော့သူဟာတိတ်ကိုပြတ်သားတဲ့လူဆိုတာသိရပါတယ
်ဦးဝင်းတင်ထားရခဲ့တဲ့အမွေအနှစ် legacy ဟာဘာတွေဖြစ်မယ်လို့ပြောချင်ပါသလဲ
Well, I think the legacy is the strength of independence.
သူချမှတ်ပြတာတော့ကတော့လွတ်လပ်မှုရဲ့ခွန်အား။ယုံကြည်မှုပေါ်ပြက်ပြက်သားသားယက်တီးပြီးတော့ဖော်ထုတ်ရဲခြင်း။ယုံကြည်ချက်ပေါ်တသက်လုံးမြုပ်နှံသွားတာ။စိတ်တက်အည်သွေးကောင်းပြတ်တာတော့တွေပါပဲ။အရာတိုင်းမှာသူနဲ့ထပ်တူထပ်မြသဘောတူညီဖို့မလိုပါဘူး။အရေးကြီးတာကကိုချင်းဇယိုက်လက္ခဏာခွန်အားကြီးမှုဖြစ်ပါတယ်။ဒီချက်ဟာလူအဖွဲ့အစည်းတိုင်းမှာခေတ်ဆက်ဆက်တိတ်ကိုရေးပါတဲ့ကိစ္စပါ။မြန်မာနိုင်ငံမှာဒီချက်ကိုဦးဝင်းတင်ကပြသသွားခဲ့ပါတယ
်။ဦးဝင်းတင်ဟာဒေါအောင်ဆန်းစုကြည်နဲ့အဓိကသဘောကွဲတယ်လို့ကျွန်တော်ထင်တဲ့ကိစ္စကတော့အပေါ်ကချမှတ်ပြီးတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုကိုဆရာဦးဝင်းတင်ကလက်မခံလူချင်းပဲဖြစ်မယ်လို့ထင်ပါတယ်
။ Well, that's why I said you don't have to agree with him, but you have to admire
ဒါကြောင့်ပြောတာပေါ့။သူနဲ့သဘောတူရမယ်လို့မဟုတ်ပါဘူး။ဒါပေမဲ့သူ့ကိုအထင်ကြီးရတယ်၊လေးစားရပါတယ်။ဒါအရေးကြီးပါတယ်။သဘောတူဖို့ကအရေးမကြီးပါဘူး။ကျွန်တော်အမြင်မှာကိုအယူဆကိုဉာဏ်ပညာသုံးပြီးတော့ပြောပြဆွေးနွေးနိုင်တယ်။သူများကိုရှင်းလင်းပြနိုင်တယ်။ဒါတွေကအရေးကြီးပါတယ်။ဒါတွေအလုံးကိုဦးဝင်းတင်လုပ်ခဲ့ပါတယ်
။ဆက်လက်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထုကိုယ်စားလှယ်ထောမတ်အိုဟေးကင်တာနာကလည်းဆရာဦးဝင်းတင်ကိုပုဂ္ဂိုလ်ထူးထူးဖြစ်တယ်လို့ချီးကျူးပါတယ
်။ At that time I was the human rights reporter visiting the prison and I met this incredible person
ကျွန်တော်ထောင်ထဲမှာတွေ့ရတဲ့ပုဂ္ဂိုလ်ထူးထူးကတော့ထောင်နဲ့19နှစ်ကြာခံထားရတဲ့ဦးဝင်းတင်ဖြစ်ပါတယ်။ဒီပုဂ္ဂိုလ်ကဘလောက်ကြံ့ကြံ့ခံနိုင်လဲဆိုတော့ကျွန်တော်သိအားသင့်ရပါတယ်သူ့ရဲ့မူဝါဒအပေါ်ပြတ်သားတဲ့ရည်တည်မှုကလည်းခိုင်မြဲလာပါတယ်ကျွန်တော်သူနဲ့တွေ့ပြီးသူလွတ်မြောက်လာလို့ကျွန်တော်အထူးဝမ်းမြောက်ခဲ့ရပါတယ်လွတ်မြောက်လာပြီးတော့လည်းမြန်မာဒီမိုကရေစီရေးနဲ့လူခွင့်ရေးတို့အတွက်ဆက်လက်ဆောင်ရွက်ပါတယ်ဒီရေးတွေအတွက်ဦးဝင်းတင်ဟာခြေကုပ်စခန်းကြီးတစ်ခုမပြိုလဲနိုင်တဲ့ခံတပ်ကြီးတစ်ခုပါမြန်မာနိုင်ငံအတွက်အနာဂတ်အတွက်သိအရေးပါတဲ့ပုဂ္ဂိုလ်ပ
ါဆရာဦးဝင်းတင်ထားရခဲ့တဲ့အစဉ်လာအမွေအနှစ်ကိုလည်းပမခကင်တာနာကအခုလိုသုံးသပ်ပြပါတယ
်။ Well, his legacy is basically not to get diverted and confused.
တိုင်းပြည်အတွက်အရေးကြီးဆုံးဖြစ်တဲ့ဒီမိုကရေစီလမ်းကြောင်းကတွေ့ပြီးမသွားဖို့တွေ့ဝေမနေဖို့ပဲဖြစ်ပါတယ်။သူဟာစစ်မှန်တဲ့ဒီမိုကရေစီနဲ့လွတ်လပ်စွာတွေးခေါ်ခွင့်ဆန္ဒထုတ်ဖော်ခွင့်စုဝေးခွင့်တို့အတွက်သူ့ဘဝမှာအနည်း20လောက်ဇတိပေးဆက်ခဲ့တဲ့သူလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအတိုင်းအဝိုင်းကရောစီးပွားရေးအတိုင်းအဝိုင်းကပါဒီချက်ကိုမမေ့သင့်ပါဘူး။ဒါသူထားရတဲ့အမွေအနှစ်ပါသူရဲ့ယက်တီချက်တွေအတိုင်းပုံမစူးစီးဆောင်ရွက်ခြင်းအပြင်သူ့ကိုဂုဏ်ပြုသင့်ပါတယ
်အလားတူစွာပဲနေစီမထားသတင်းတောက်များအဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးဘင်ဂျမင်အစ္စမာအီးလ်ကလည်းသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်ဥဝင်တင်ဆင်နွှဲနေတဲ့တိုက်ပွဲဟာမြန်မာနိုင်ငံမှာဆက်လက်ရှင်သန်စေဆိုတဲ့ကောင်းစဉ်နဲ့ ကြီးညာချက်ထုတ်ပြန်ထားပါခင်ဗျာ။သောရရှိမြတ်ခင်ဗျာ။ကွယ်လွန်သွားတဲ့တရင်းသာဆရာကြီးဦးဝင်းတင်ဟာမြမပြည်သူတွေအတွက်ဘယ်လိုအမွေအနှစ်တွေအစဉ်အလာတွေကိုလန်းခင်းပြသသွားခဲ့ပါသလဲ။ဆရာကြီးဦးဝင်းတင်ကိုယ်တိုင်လူငယ်ရဲ့လို့တင်စားသုံးနှုန်းသွားတဲ့ဆင်းရဲဒုက္ခနှင်းပန်းနှိပ်စက်မှုတွေမြမမြေပေါ်ကလုံးဝပတ်ပျောက်သွားအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာအခုလာမယ့်စနေညတရိုက်လေလံအစီအမဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နှံကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554fax number 2323255552ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။ VOA American တန်ရဲ့တရိုက်လေလိုက်စီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါတယ်ရှင်။အခုထိုင်းနိုင်ငံအတွင်းကလူမှောင်ခိုကုန်ကူးမှုတိုးများလာနေတာဟာထိုင်းနိုင်ငံမှာတွားရောက်လှုပ်လှုပ်နေကြတဲ့မြန်မာအလုပ်သမားတွေအပေါ်ဘယ်လိုအကျိုးသက်ရောက်မှုတွေရှိနေသလဲဆိုတာကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံတောင်ပိုင်းမှာတရားမဝင်ဝင်ရောက်လာတဲ့သူတွေကိုနေဆက်ဖြတ်ကျော်ပြီးတခြားနေရာတွေစီပို့ပေးနေတဲ့ရာဇဝတ်ဂိုင်းတွေကိုထိန်းချုပ်ဖို့ကြိုးစားနေတဲ့တစ်ချိန်တည်းမှာပဲလူကုန်ကူးတဲ့ဖြစ်ရပ်တွေကလည်းတိုးလာနေတာပါ။မြန်မာနိုင်ငံမှာဖိနှိပ်ခံနေရတာကနေလွတ်မြောက်ဖို့ထွက်ပြေးကြသူအများပြား၊ရင်ဆိုင်နေရတဲ့မတရားအနိုင်ထက်ပြုမှုခံရ၊နှိပ်စက်နှင်းပန်းခံနေရတာတွေအကြောင်း VOA သတင်းတောက် Steve Stanford ရဲ့သတင်းလွှာကိုတော့မအေးတန်နာကျော်ကတင်ပြပေးထားပါရရှင်
။ထိုင်းတောင်ပိုင်းဝေးလံခေါင်တည်ရဲ့အရက်ကကျွန်းနဲ့တွေဟာထိုင်းအာဏာပိုင်တွေအတွက်ကြီးထွားလာတဲ့ပြဿနာကိုဖုံးပေးထားတာပါ။မြန်မာနိုင်ငံမှာဖိနှိပ်ခံရလို့ထွက်ပြေးကြတဲ့ထောင်ပေါင်းများစွာတဲ့မွတ်စလင်ရိုဟင်ဂျာတွေဟာမလေးရှားနိုင်ငံစီဥတီသွားကြပေမဲ့ထိုင်းနိုင်ငံကစိုးသွမ်းရက်စက်တဲ့ရာဇဝတ်ဂိုင်းတွေစီမှာအဆုံးသတ်လေးရှိပါတယ်။စားစရာနဲ့ရေမပေးသလောက်ပြင်လွတ်ပေးဖို့ငွေမပေးနိုင်ရင်ရိုက်ခံကြရတယ်လို့လူမောင်ခိုစခန်းဟောင်းတစ်ခုစီရဲတပ်ဖွဲ့ကိုလမ်းပြခေါ်သွားတဲ့ခိုလုံခွင့်တောင်းခံသူတူကပြောပါတယ်။
ကျွန်တော်ကိုစီအတင်းဖုံးဆက်ခိုင်းပါတယ်ကျွန်တော်လှုပ်ဖို့ပွဲစားကိုငွေထပ်ပေးရမယ်လို့ကျွန်တော်ကသူ့ကိုပြောတယ်ဒါပေမဲ့အခုမှငွေမရှိဘူးလေအဲ့ဒီမှာပဲကျွန်တော်မိသားစုငွေအပြစ်ရှာနိုင်တဲ့အထိပွဲစားတွေကကျွန်တော်ကိုထိုးကျိတ်ကန်ကြောက်ကြပါတယ
်နိုင်ငံထဲမှာလှုပ်ရှားနေတဲ့အဖွဲ့တွေကိုနှိမ်နှင်းဖို့ထိုင်းလူဝင်မှုတပ်ဖွဲ့ကတန်တိတ်ထန်ချထားပါတယ်ဇွန်လမှာထုတ်မယ်လို့ခန့်မှန်းထားတဲ့လူမှောက်ခိုကူးချင်းဆိုင်ရာအမေရိကန်ရဲ့နှစ်စဉ်အစီရင်ခံစာမှာအဆင့်လျှော့ချခံရမယ့်အရေးနဲ့ထိုင်းနိုင်ငံရင်ဆိုင်နေရပါတယ်။ရိုဟင်ဂျာတွေရဲ့ဖြစ်ရပ်အားလုံးမှာလူမှောက်ခိုထက်ခိုးသွင်းတာများတယ်လို့ထိုင်းအစိုးရကဆိုပေမဲ့လူဝင်မှုထိန်းသိမ်းရေးတပ်ဖွဲ့ကဗိုလ်ချုပ်သက်ချိုင်ပင်တနီလက်ဘူးကတော့တနည်းတဖုံမြင်ပါတယ်
။ผมมองว่าเป็นเรื่องของธรรมชาติของมนุษย์ในการย้ายถิ่นฐานแต่เรื่องกระบวนการเนี่ย
ဒုက္ခတွေဒီပေါ်ကျွန်တော်မြင်တာကသူတို့ကပိုကောင်းတဲ့ဘဝကိုရှာကြတဲ့လူသားတွေပါပဲ။ဒါပေမဲ့ကျွန်တော်ပိုစိတ်ပူတာကရာဇဝတ်သားတွေနဲ့တဒန်းစစားတွေဖြစ်တဲ့လူမောင်ကိုကူးသူတွေရဲ့လူပုံကိုင်းမှုကိုပါ။သူတို့ကလူတွေကိုတခြားနိုင်ငံတွေစီပို့ပြီးတော့အဲ့ဒါလူမောင်ကိုကူးတဲ့စနစ်နဲ့ဆက်နွယ်နေတာပါ
။ချင်းကြောက်ပြီးတော့ကြောင်းရွံ့အောင်လုပ်နေတာကတဆင့်လူမောင်ကိုကူးကွန်ရဲရဲ့ကြဲပြန့်တဲ့ထိန်းချုပ်မှုဟာထိုင်းနိုင်ငံစနစ်ထဲမှာနည်းနည်းရှိုင်းရှိုင်းဖြစ်နေတာကြောင့်ဂိုင်းကောင်းဆောင်တွေကိုဖမ်းမိဖို့ကခက်ခဲနိုင်ပါတယ်။ဂိုင်းတွေဘလို့လုတ်တယ်ဆိုတာသိဖို့ Fortify Rights အဖွဲ့ရဲ့ညွှန်ကြားရေးမှူး Matthew Smith ကလူမောင်ကိုကူးခံရသူတွေကိုတွေ့ဆုံမေးမြန်းပူပါတယ
် What we've documented involves Rohingya being picked up by the Thai authorities and then
ကျွန်တော်မှတ်တမ်းတင်ထားတာက Rohingya တွေကိုထိုင်းအာဏာပိုင်တွေကဖမ်းပြီးတော့သူတို့ကိုလူမောင်ကိုကူးသူတွေဒါမှမဟုတ်ခိုးသွင်းတဲ့ကွန်ရက်တွေစီရောင်းစားတယ်ဆိုတာပါ
အင်းဒီချင်းမြန်မာနိုင်ငံမှာဘေးဒုက္ခပိုဆိုးလာတာနဲ့အများခုံလုံးမှုစူးစမ်းသူတွေထိုင်းမြေပေါ်ထက်ရောက်လာပြီးတော့မတည်ကြတဲ့အခြေအနေနဲ့ရင်ဆိုင်ရအောင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်
။မအေးတနာကျော်ပြောပြခဲ့တဲ့ထိုင်းနိုင်ငံကလူမှောင်ခိုကုန်ကူးမှုအခြေအနေကနေပြီးတော့အခုတခါတော့မြန်မာပြည်တွင်းကလှုပ်အားခနဲ့အလုသမားရပိုင်권အတွက်တောင်းဆိုနေကြတာကိုလည်းပြောပြပေးပါဦးမယ်။မြန်မာစီးပွားရေးဥပိုင် limited နဲ့မြန်မာဝမ်ပေါင်ကုမ္ပဏီ limited ကတတ်ထုတူဖို့ရေးဝန်ထမ်းတွေဟာတန်ရာတန်ကြီးမရတဲ့အပြင်တခြားကုမ္ပဏီတစ်ခုဖြစ်တဲ့မြန်မာရန်စီကုမ္ပဏီအတွက်ပါအလုပ်လုပ်ပေးနေကြရတဲ့အတွက်ထိုက်တဲ့လှုပ်အားကရရှိရေးစန္ဒပြတောင်းဆိုနေကြတာပါ21ရက်နေ့ကလေးကစပြီးတော့အလုသမားရပိုင်ခွင့်နဲ့ထိုက်တဲ့လှုပ်အားကရရှိရေးတောင်းဆိုစန္ဒပြသူပေါင်း300နီးပါးရှိတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကဆက်သွယ်စုံစမ်းတင်ပြထားပါတယ်ရှင်
စကိုင်းတိုင်းမုံရွာဆလင်းကြီးမြို့နယ်ထဲမှာတတ်ထုတူဖော်ရေးလှုပ်ဆောင်နေတဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြမဝမ်ပေါင်ကုမ္ပဏီတို့ရဲ့ဘွဲ့ရပညာတတ်တတ်ထုတူဖော်ရေးဝန်ထမ်းတွေဟာလှုပ်အားကနစ်နာမှုတွေအတွက်ပြီးခဲ့တဲ့လ21ရက်နေ့ကတည်းကအလုပ်မဆင်းမဲ့ဆန္ဒပြခဲ့ကြတာပါ။အေဘီလ23ရက်နေ့မှာတော့သူတို့ဟာအလုပ်သမားအခွင့်အရေးတွေကိုပေးဖို့အတွက်တန်ရာတန်ကြီးလှုပ်အားကပေးဖို့အတွက်တောင်းဆိုခဲ့ကြောင်းဆန္ဒပြခဲ့တဲ့အလုပ်သမားတဦးကပြောပြပါတယ်
။ကျွန်တော်တို့ခေါ်တော့ကဟိုဘီမာတော့120ပေါ့ကျွန်တော်က240 black net 2ပေါ့အားဆုံး300ပေါ့ခင်ဗျကျွန်တော်တကယ်တကယ်အတူတည်းမှာဝင်လောက်ရတဲ့ခါကျတော့ကျွန်တော်လောက်ရတဲ့အလုံနဲ့အလုံရဲ့ပန်းနာရဲ့ကျန်းနာရဲ့နီးပူတာရဲ့ကြောင့်ကျွန်တော်လောက်ရတဲ့အလုံနဲ့ကျွန်တော်မတန်ဘူးဆိုတာခံစားပြရလို့ပါကျွန်တော်တို့ကဒီတက်တူတူပေါ်ကြီးလုပ်ငန်းနဲ့ဆက်ဆက်နေတဲ့လူတွေအားလုံးလောက်ရတယ်လောက်ကြရတာပါ
သူတို့ကိုမြန်မာဝမ်ပေါင်ကုမ္ပဏီမှာခန့်ထားပေမဲ့မြန်မာရန်စီကုမ္ပဏီဘက်ကအလုပ်တွေကိုလည်းလုပ်ခဲ့ရကြောင်းသူတို့တောင်းဆိုချက်တွေကိုမြန်မာဝမ်ပေါင်ကုမ္ပဏီကတာဝန်ရှိသူတွေကဖြည့်ရှင်းပေးခြင်းမရှိသေးဘဲအေဘီလ21ရက်နေ့ထိအလုပ်မဆင်းဘူးဆိုရင်အလုပ်ကရပ်နားရမယ့်အခြေအနေတွေပါတဲ့အကြောင်းပြန်စာတွေကိုပေးခဲ့တယ်ဆိုပြီးသူကဆိုပါတယ်
ကျွန်တော်ပြီးခဲ့တယ်ကျွန်တော် 25 ရက်နေ့ကကျွန်တော်ကဒီပေါ့မစ္စတာဂိုင်းစီကိုလိမ့်ပြီးတော့ပြင်ခဲ့တဲ့စာရှိပါတယ်အဲ့ဒီလိမ့်မှုကလေးပြင်ခဲ့တဲ့စာကိုကျွန်တော် 29 ရက်နေ့မှာဒီမစ္စတာဂိုင်းနဲ့တွေ့ဆုံဆွေးနွေးဖို့ဆိုပြီးတော့အကြောင်းပြန်တာပေါ့တွေ့ဆုံဆွေးနွေးဖို့ဆိုပြီးတော့ကျွန်တော်တို့ဖိတ်ပြီးတော့တူးချင်းတယောက်ချင်းစီကိုလိမ့်မှုပြီး 29 ရက်နေ့ကအကြောင်းပြန်ကြားလာဆိုတဲ့စာထဲမှာတော့ကျွန်တော်တို့22ရက်နေ့နောက်ဆုံးထားပြီးအကြောင်းပြန်ပြီးဖို့ပေါ့တကယ်လို့22ရက်နေ့နောက်ဆုံးထားပြီးမှကျွန်တော်တို့အကြောင်းပြန်မပြီးနိုင်ခဲ့ဘူးဆိုရင်ဟိုဒီလုံလောက်ဝင်မှမလုပ်တော့စေမဟုတ်လားမဲ့အလုပ်ကံခွင်လန်းနေလေလုံးဝဆုံးလုပ်တယ်လို့တတ်မှတ်ပါမယ်ဆိုပြီးတော့အဲ့လိုလည်းပါပါတယ်ခင်ဗျ
မြန်မာဝမ်ပေါင်ကုမ္ပဏီကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ရမှာတော့မြန်မာဝမ်ပေါင်ကုမ္ပဏီဝန်ထမ်းတဦးကတာဝန်ရှိသူတွေဆွေးနွေးနေတဲ့အကြောင်းအလုတ်ခတ်တဲ့ဌာနမှုကတရားဝင်ပြောပါမယ်လို့ဆိုပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ညှိတာတော့ရှိပါတယ်။ဒါပေမဲ့နောက်ဆုံးဘယ်လိုဆုံးဖြတ်မလဲဆိုတာအခုတော့မပြောရသေးပါဘူးမှာ။ဆိုတော့အလုတ်ခတ်တဲ့ဌာနမှုကတစဉ်ဒီကိစ္စကိုပြောဝင်ပြန်ပြောပေးမယ်
။မြန်မာဝမ်ပေါင်ကုမ္ပဏီဟာဒေသခံဘွဲ့ရလူငယ်တွေကိုအလုတ်ဝင်ဖို့စီရင်စဉ်ကတင်နန်းကာလာတဝက်ကျော်ရင်လောက်အားကတိုးပေးမယ်ဆိုပြီးပြောဆိုစီရင်ခဲ့တယ်ဆိုပြီး0ဆက်မြဝတီចောင်းတိုက်ကဆရာတော်ဦးအားလောကကလည်းမိတ်ပါတယ
်26လွာတပွဲရအလုပ်သမားတွေကိုတီးကထားပြီးတော့တင်နန်းတဝက်ကျိုးတဲ့ချင်းခါတွေမှာသူတို့လာတာတိုးပြီးတော့ပြေးပါမယ်ဆိုပြီးရွာစဉ်လှည့်လည်ပြီးတော့ဟိုစီရင်ရေးပုံစံမျိုးပေါ့ဗျာအတင်းနဲ့စီရင်တဲ့ချင်းခါမှာတော့အဲ့လိုတွေပြောပြီးတော့သူတို့ကစီရင်တာ
ရန်ကုန်နဲ့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းမှာလုပ်နေတဲ့မြန်မာဝမ်ပေါင်မိုင်းနင်းကုမ္ပဏီလီမိတက်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့19ရက်နေ့တုန်းကတော့တထုရင်းဝင်ကြီးအပါအဝင်ဥပိုင်ကုမ္ပဏီကတာဝန်ရှိသူတွေကအလုပ်သမားတွေနဲ့လာရောက်ဆွေးနွေးခဲ့ပေမဲ့တိကျတဲ့အဖြေမပေးဘဲသဘောထားကိုသာတောင်းခံသွားတယ်ဆိုပြီးဆန္ဒပြအလုပ်သမားတို့ကပြောပါတယ
်ဆွေးနွေးတဲ့အနေအထားမျိုးတော့မဟုတ်ပါဘူးကျွန်တော်ကအတန်ကိုနားထောင်ပြီးတော့တို့အနေနဲ့ဒီဟိုဘောအချက်လူကြီးတွေကိုပြည်ကြပြင်းနေဆိုတဲ့သဘောပါအဲ့ဒီနေ့ကကျွန်တော်ကဒီစကိုင်းတိုင်းဒေတာကြီးကဒီဟိုလက်မဆက်တွေဝင်ကြီးဥပအောင်ဆုံးပါတယ်ဘုံမွေးကြီးနိုင်ပါတယ်စီမံကိန်းဥပိုင်ကစီမံကိန်းတာဝန်ခံဦးလက်စင်ပါတယ်ဒီတော့တထုတော်ဝင်ကြီးဌာနဦးတန်းထိုက်ပါတယ်
တထုရင်းဝင်ကြီးနဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လက်ဘရောင်းတောင်ကျင်းဒီစီမံကိန်းဟာဒေသခံတွေရဲ့လယ်မြေတွေနဲ့ရွာတွေ၊သာသနာမြေတွေကိုဖယ်ရှားပြီးလုဆောင်နေတဲ့စီမံကိန်းဖြစ်တာကြောင့်စီမံကိန်းကိုဖျက်သိမ်းပေးဖို့အတွက်ဒေသခံတွေကလည်းတောင်းဆိုနေကြတာပါ။ဒီစီမံကိန်းကြောင့်ရွာပေါင်း26ရွာကဒေသခံတွေကသူတို့လယ်မြေတွေဆုံးရှုံးနေဆိုပြီးစန့်ကျင်ကန့်ကွက်မှုတွေလည်းရှိနေပါတယ်ရှင်
။မယေးမှပြောပြခဲ့တာပါ။အခုတစ်ခါတော့မြန်မာပြည်ရဲ့နိုင်ငံတကာလေဆိပ်တိုးချဲ့ရေးအစီအစဉ်ကိုပြောပြပေးပါဦးမယ်။ရန်ကုန်မြို့မြောက်ဖက် 9.3 မိုင်အကွာမှရှိတဲ့မင်္ဂလာတုံအပြည့်ပြည့်ဆိုင်ရာလေဆိပ်ဟာလက်ရှိအနေအထားအရည8လေယာဉ်တွေလက်ခံနိုင်တဲ့ပမာဏထက်ကျော်ပြီးလက်ခံနေရတယ်လို့လေကြောင်းညွှန်ကြားမှုဦးစီးဌာနကပြောပါရတယ်။တစ်နှစ်ကိုဧည့်သည်အဝင်2တန်းသာလက်ခံနိုင်တဲ့ဒီလေဆိပ်ကနေဧည့်သည်4တန်းအထိလက်ခံနိုင်အောင်တိုးချဲ့မှုစတင်နေပြီလို့လည်းပြောပါရတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းသတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်။
1948ခုနှစ်ကစတင်တည်ထောင်ခဲ့တဲ့မင်္ဂလာတုံပြပီဆိုင်ရာလေဆိပ်ဟာဆိုရင်လက်ရှိအချိန်မှာသူ့ရဲ့ခံနိုင်တဲ့နေရင်ပမာဏအစီးရေထက်တောင်ကျော်လွန်ပြီးတော့လက်ခံနေရတယ်လို့မြန်မာလေကြောင်းညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းစွေထွန်းကပြောပါတယ်။ညပိုင်းမှာဆိုရင်မင်္ဂလာတုံလေဆိပ်ကြီးထဲမှာညအိတ်လေရင်စီးရေတတ်မှတ်ထားတဲ့အတိုင်းအတာထက်3ဆနီးပါးကျော်လွန်လက်ခံထားရတယ်လို့လည်းသူက VOA ကိုပြောပါတယ်
။ဟိုပြပကတက္ကသိုလ်လေကြောင်းလိုင်းအများစုကလည်းဒီလိုပဲဆင်းသက်တယ်လေ။အဲ့တော့စစ်တဲ့ဟိုမှာလည်းသူတို့ဟိုတော့မှ frequency များလာတာရှိတယ်။နောက်တစ်ချက်ကတော့ခုနကပြည်တွင်းလေကြောင်းလိုင်း၉လိုင်းရှိတယ်။ဒါ MAI နဲ့ GMA ပြပပြဆွဲနဲ့၄လိုင်းပါဝင်ပေါ့။အဲ့တော့အဲ့ဒီကလေရင်များလည်းဒီမှာပဲ ဟိုအခြေပြုကြတယ်အဲ့တော့ဒီမှာဟိုသတ်မှတ်ထားတဲ့အဲဒီလေရင်လက်ခံနိုင်စွာအရေးအတွက်တော့ပုံများနေတယ်ဆိုတော့မှန်တယ်
ဒီနေ့ကိုအဲ့နေတသမ9တန်းသာလက်ခံနိုင်တဲ့ရန်ကုန်ပြည်ဆိုင်ရာလေဆိပ်ဟာဆိုရင်လက်ရှိအချိန်မှာအဲ့3တန်းကျော်လာပြီဖြစ်တဲ့အတွက်လေရင်တက်စင်းတဲ့အခါခီးတယ်တွေအတွက်နေရာပါကျက်လာတဲ့သဘောရှိတယ်လို့လည်းခီးတယ်အများစုကပြောဆိုလာတာပါလေဆိပ်မှာလေရင်ပြန်တမ်းမှုစိုးစိုးကကျက်တဲ့အချိန်ကတော့မနေ့စောပိုင်း6နာရီကနေ9နာရီအထိဖြစ်ပြီးတော့တခါညနေပိုင်း6နာရီကနေ9နာရီအထိခီးတယ်တွေရောလေရင်တွေပါပြစ်ရှံနေတာကိုတွေ့ရပါတယ်အဲ့ဒီအချိန်တွေမှာတော့9မိနစ်ကိုလေရင်တစည်းနှုန်းလောက်ပြန်တမ်းနေတာကိုတွေ့ရတယ်လို့လည်းမြန်မာနိုင်ငံခီးတယ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဖြိုးဝေရစာကပြောပါတယ်အခုလို့မင်္ဂလာတော်လေဆိပ်မှာလေရင်တွေနဲ့ခီးတယ်တွေပြည့်စင်လာတဲ့ပုံမှာမလိုအပ်တဲ့နေရာတွေမှာရပ်ထားတဲ့လေရင်တွေဖယ်ရှားပစ်ဖို့လိုသလိုခီးတယ်တွေအတွက်တာမဏေတွေကိုလည်းအမြန်ဆုံးတိုးချဲ့ဖို့လိုတယ်လို့သူကအကြံပြုပြောဆိုပါတယ
်ဒီနေရာလုတ်ပေးဖို့ဆိုလို့ရှိရင်ဥပမာကျွန်တော်တို့လေဆိပ်ရဲ့ဟိုဘရောင်းဝေးကနေပြီးတော့လေဆိပ်အဆောက်အုံတိုင်းဘယ်ဘက်ချမ်းမှာရပ်ထားတဲ့လေမြန်တွေရှိရဗျာအဲ့ဒါတွေအများသောအားဖြင့်တချို့လေမြန်တွေက UV ဒီမြမလေချောင်းကမပြန်တော့တဲ့လေမြန်တချို့လည်းအဲ့မှာရပ်ထားတွေ့ရဗျာဥပမာအဲ့လိုမျိုးလေနေရလေမြန်နေကိုအသုံးမပြုတဲ့လေမြန်နေကိုနေရဖယ်ပေးလိုက်မယ်ဆိုရင်တော့ဒီပြင်တနေရာမှာသွားပြီးပါကလုတ်ထားမယ်ဆိုရင်တော့ရပ်ဖို့နေရာကနည်းနည်းထွက်လာမယ်ဒီကြောင့်ဒီပြန်တိုင်းနဲ့ပတ်သက်ပြီးတော့ဟလာဒီစကက်ဂျူးတွေဘာတွေလဲကြောင်းပြဖို့တော့လိုနေပြီလို့ထင်တယ်ဥပမာအားဖြင့်အခုလက်ရှိကမနေ့6နာရီနဲ့9နာရီကြားထဲမှာစုပြုံပြီးရောလား9မိနစ်ခြားပြီးလောက်တက်သွားကြတယ်ပြီးရင်ပြန်10နာရီခွဲနဲ့17နာရီကြားထဲမှာပြန်ဝင်လာကြတယ်တော်တော့ကနေလေပိုင်းတစ်ခေါက်ပြတ်ဆက်ဆိုအဲ့အချိန်မှာ congested ဖြစ်နေတာပေါ့
တချိန်တည်းမှာမြန်မာလေချောင်းညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဦးမင်းစွေထွန်းကတော့လက်ရှိလေဆိပ်ကိုတနည်းဧည့်သည်6တန်းနီးပါးလက်ခံနိုင်တဲ့လေဆိပ်ဖြစ်အောင်တိုးချဲ့လုပ်ငန်းတွေစတင်လုပ်ဆောင်နေပြီလို့လည်းပြောပါတယ
်ဒီပါလာတဲ့လေချောင်းအများစုကလည်းဒီဘက်ဆင်းနေပြည်တွင်းခီးစဉ်တွေကလည်းဒီဟာပဲဟိုစကြရတယ်အဲ့တော့အချိန်တွေကဟိုကတော့ခေါင်းကလေဆိပ်တိုးချဲ့မှုအစီအစဉ်လုပ်နေတယ်လို့ပြောရမယ်ဒီအစီအစဉ်အနေနဲ့ကတော့ဒါမူလ 2.9 တန်းပဲလက်ခံနိုင်ရနေ6တန်းစက်အထိဖြစ်အောင်တော့ကိုဒါအခုလုပ်နေတာပေါ့
အပြည့်တက်မှုတွေကိုတော့2014ကျော်ပြီးရင်ဖြစ်နိုင်မှုအလားအလာရှိတယ်လို့လည်းသူကပြောပါတယ်အခုလိုလေဆိပ်မှာလေရင်နေလက်ခံနိုင်တဲ့အတိုင်းတာပုံနေတဲ့အတွက်သက်ဆိုင်ရာနေကြောင်းလိုင်းတွေအနေနဲ့လည်းထုတ်ပြန်ထားတဲ့စီကံချက်တွေအတိုင်းလိုက်နာမှသာဘေးကင်းလုံခြုံမှုတွေရှိနိုင်မယ်လို့လည်းဦးဝင်းစွေထွန်းကပြောပါတယ်လက်ရှိချိန်မှာတော့လေဆိပ်အတွင်းလေရင်ထားသွင်းနိုင်ခွင့်အခြေအနေဟာစိုးစိုးရွားရွားကျက်နေတဲ့အတွက်နိုင်ငံတကာမြန်မာလေကြောင်းလိုင်းMAI ဘိုင်းလေရင်တချို့ဆိုရင်ကမ္ဘောဒီးယားလေဆိပ်တွေမှာတော့ညအိတ်ထားရတဲ့အနေအထားဖြစ်နေတယ်လို့လည်း MAI လေကြောင်းလိုင်းရဲ့ဈေးကွက်မန်နေဂျာမအေးမရတာကပြောပါတယ်။
ကျွန်တော်တို့ဟိုလေရင်နှစ်စီးဆိုလို့ရှိရင်ဟိုတိတ်ဟိုကွာလာလမ်ပူမှာထားရတာမျိုးတွေရှိတာပေါ့နော်။ဆိုတော့အဲ့လိုမျိုးလေးတွေလည်းရှိရဲ။ဆိုတော့လေရင်နေရာတော့အဲ့လိုတွေဟိုနေရာကိုဟိုရွှေ့ပေးရတာပေါ့နော်။အဆင်မပြေဘူးပေါ့နော်။အဲ့ဒါမျိုးဟုတ
်။အရင်စစ်ဆွဲလက်ထက်ကဒီမင်္ဂလာတော်လေဆိပ်ကြီးကိုပြည့်ပြည့်မှုတွေနဲ့ဒူနိုင်ငံတကာလေကြောင်းလိုင်းတွေထပ်တိုးဆင်းနိုင်အောင်2013ခုနှစ်ကစတင်ပြင်ဆင်မှုတွေလုပ်ခဲ့တာပါ။အစိုးရနဲ့နှီးစပ်တဲ့ထိပ်တန်းဆောက်လွှဲရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Asia World Company ကနေ American Dollar 13.3 တန်းအကုန်ကျခံပြီးတော့2009ခုနှစ်မေလမှာလုပ်ငန်းတွေပြန်လည်စတင်နိုင်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတော့မင်္ဂလာလုံလေဆိပ်မှာတရက်ကိုခီးတဲ့900အဝင်ထွက်လုပ်နိုင်တဲ့အနေအထားကိုရောက်ရှိလာခဲ့တာပါ။မန္တလေးနဲ့နေပြီးတော့အပီပီဆိုင်ရာလေဆိပ်ကြီးတွေနဲ့ရှင်တော့မင်္ဂလာလုံလေဆိပ်ဟာတတိယနေရာမှာပဲရှိနေပါတယ်။သမရဦးသိန်းစင်အစိုးရလက်ထက်မှာဒီလေဆိပ်တွေထက်ကြီးတဲ့ဘကုဟန်တာရီလေယာဉ်ဝင်းကိုအစ်တတီဆောက်ဖို့ပြင်ဆင်နေပေမဲ့လေလက်ရှိအချိန်မှာတော့တိဆောက်ဖို့တင်တာအောင်ထားတဲ့ကုမ္ပဏီတွေအနေနဲ့လုပ်ငန်းစတင်ဖို့ ODA လို့ခေါ်တဲ့ဖွံ့ဖြိုးမှုအကူအညီရန်ပုံငွေကိုစောင့်နေစေဖြစ်တယ်လို့လည်းဦးဝင်းစွေထွန်းကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့နိုင်ငံတကာလေဆိပ်တိုးချဲ့စီစဉ်တိုးချဲ့ရေးစီစဉ်ဆောင်ရွက်နေပုံကိုကိုအောင်ရဲမောင်မောင်ပြောပြသွားခဲ့တာပါ VOA American အတန်ရဲ့ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင် VOA ကိုအီးမေးလ်ကတဆင့်ဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်